ธนาโดนนิทันทำลายอย่างอาเซนคุณนี้ก็จะตั้งเรียกทำตัวอย่างคนเซบีนิยาดูนาสังเดเซบีเอยังกงได้สัญญาอยู่เดเอาฉันได้ยังกว่าตีดีเมืองนาลังกันยิ่งจองได้ทำไมยังเป็นเวสินจิบับยุโรอดีญาอุยันธรรมะตะเวนอคันธะไหนโพธิทาวมิゅเน48ละอัมมัตตยะ62 164นี้กุเวนจิมัสสันธาตาญาคงขะตะมิญัจจาติมีตาสุรุอิอัมมัตตทานะธรรมทานะอภิชิณขอจะอัตโตลောกะตังมุงไญญาเนแจ้งไขดิสิทธาเตยาเวทนาโลศีบุญนาทะทินสนามญาญญาอิมหากรุณาโตอายุจุตาวรณปนามะอาทิตะกาถาโกยุสุปูโซจินภิธรรมตะเถนโสัตติญาญาอ๋อโยกะปาโกติหิปิยะปะมียังกาลังตะโรโลติจังกะรานิเคระนะโตโลกะหิตายานาถอนะโมมหากรุณิกัตตะตัตตาโยนาถโววินิยะญาสวาตัตตวาอิฉันทาสีปาโลลาตองดะกุมังคะตะเนนาถะปัญญาจินชินောญะพะยาติกัปปะโกติหิติกะเรกะวาอะเยตะติฉาโรภิณောแลอัปปะมียันยิตะไตตาขอพะยาติงามะสวนัยมาโตกาลังเลอะติเฉยทิ้งนิโรสิจาโรกาลังมะโลโลกายตายตนะโลกาอิอโจสีวะอโลกาอะติทุกขาราภิยังสาเตฉิละเองามิตาจีมาตะมีตาเนตะถาสนีสนินีหุจะติถะเวงาเตอสุอนุขะยินโตมุโรโกกะรณโตปะยาภิยังอิตันจุโกอัตถุโตมุยาติภิวิเทระละจิญญะโลอะตะสงณะยะณะโลสังวันกุโรอิเปมัญญะโตกะโดภวะตะนังจิตวัญญาสวายอกโตมุเตยะอะชาลีนิมหากรุณีกะตะตะตะวะญายิเวตะเกตุตะนาฉิขิยมหากรุณาสิ้นจิตโตมุโตตะตะนะตะตะวิริยะญาสวาตัตวะอิฉันทาสีปาโลลาตองดะกุมังคะตะเนนาถะปัญญาทุศีณောญะพะยะอานะโมยุติปังโยปันโอริโยอิกะโรยุจุสิขูจินติอัตถุกะวะตุสิสิมะตุยผิดปาสีตะติလောကဓမ္မုံတန်ญาณနဲ့စိတ်ဓာတ်ခွန်အားနဲ့ဒီကောင်းစီလေးကိုကြည့်လိုက်မယ်ဆိုရင်လူလောကလူတွေကြုံတွေ့နေရတဲ့လောကဓမ္မဟာမုံတန်လို့ပြင်းထန်တယ်ဆိုတဲ့အဓိပ္ပာယ်ရှိတာအဲ့ဒီလိုမုံတန်လို့ပြင်းထန်နေတဲ့လောကဓမ္မရဲ့ကြုံတွေ့တဲ့အခါမှာကြံခိုင်တဲ့စိတ်ထားမရှိဘူးဆိုရင်ပြိုလဲသွားနိုင်တယ်ဆိုတဲ့အဓိပ္ပာယ်မျိုးเนาะအေးလောကဓံလို့ဘုရားမြတ်စွာဘုရားတိုင်ခေါ်ထားခဲ့တဲ့လောကဓမ္မဆိုတဲ့သုံးမသုံးရှိတယ်အင်္ဂုတ္တရနိကေအထက်ကနိဗ္ဗာန်မှာလောကဓမ္မသုံးလို့မြတ်စွာဘုရားဟောထားတယ်လောကဓမ္မဆိုတဲ့စကားလုံးကိုမြန်မာလိုမပြန်တော့ဘဲနဲ့လောကဓမ္မလောကဓမ္မလို့ဒီလိုခေါ်နေကြတော့ လူတိုင်းလူတိုင်းကလောကရံလောကရံနဲ့ပြောင်းပြီးတော့နေကြတယ်အတိပ္ပယ်ကဘာလို့ဆိုလိုတာတော့ဆိုရင်လောကဓမ္မလောကမှာကြုံတွေ့ရမဲ့သဘာဝတရားများလို့ဒီလိုဆိုလိုတယ်နော်မှန
်ပါဗျာ
ဓမ္မဆိုတာသဘာဝကိုပြောတာဒီနည်းရဒီဓမ္မဆိုတဲ့စကားလုံးကပါဠိဘာသာမှာအ내အဓိပ္ပာယ်အများဆုံးစကားလုံးပဲဘုရားမြတ်စွာဘုရားလည်းဒီစကားလုံးကိုအသုံးပြုပြီးတော့ဟောခဲ့တာဒီအလုံးများတယ်ရှိလေတရဏဂုံထဲမှာဆိုရင်ဓမ္မံတရဏံဂစ္ဆာမိဆိုတဲ့ဓမ္မလို့သုံးခဲ့တာပဲဓမ္မဝိနည်းယလို့ဟောတဲ့ထဲမှာလည်းဓမ္မဆိုတဲ့စကားလုံးကိုသုံးခဲ့တာပဲရှိလောကဓမ္မလည်းလောကဓမ္မလို့ဒီလိုသုံးခဲ့တယ်အဲ့ဒီဓမ္မဆိုတဲ့စကားလုံးဟာအတိတ်ရဲ့အကျယ်ဆုံးနဲ့အများဆုံးစကားလုံးဖြစ်တယ်ဒါကြောင့်မလို့ဒီစကားလုံးကိုဘာသာပြန်ဖို့အနုံခက်တဲ့အတွက်ကြောင့်ဒီကနေ့ဘုရားရဲ့တရားတော်များကိုဘာသာပြန်တဲ့ပုဂ္ဂိုလ်တွေကဓမ္မဆိုတဲ့စကားလုံးကိုဘာသာမပြန်ကြတော့ဘူးတမန်ပဲဓမ္မလို့ပဲထားလိုက်ကြတော့တယ်။ဘာဖြစ်လို့ဓမ္မလို့ထားတယ်လို့ဆိုရင်အတိတ်တွေမိအောင်မပြန်နိုင်လို့ပါနော်
။မှန်ပါပါဗျာ
။ဘာဖြစ်လို့တော့ဆိုဒီစကလုံးမိတစ်လုံးကိုကအတိတ်တွေကိုညောင်များစွာချက်ပြီးချက်နေပြီးအတွက်ကြောင့်ဆရာဆရာစကလုံးဆက်သွယ်တဲ့အတိတ်တွေနဲ့မိအောင်ပြန်လို့ဆိုတော့အလွန်ခဲရဲ့နေ။ဒါကြောင့်မလို့ဘာသာမပြန်မဲနဲ့ထားတဲ့စကားလုံး untranslated word လို့ခေါ်တယ်။ဘာသာမပြန်တဲ့စကားလုံး။ဟောဘာသာမပြန်မိမဲ့လို့လောကလူတွေဘုရားတရားတော်တွေကိုလေ့လာနေကြတဲ့ပုဂ္ဂိုလ်ကြီးမြန်မာပြည်ကပုဂ္ဂိုလ်ကြီးရောနိုင်ငံခြားပုဂ္ဂိုလ်ကြီးရောဓမ္မဆိုတဲ့စကားလုံးကိုသိနေကြပြီ။ဓမ္မဆိုတဲ့စကားလုံးကိုသိလို့ဒီကလေးကဘာမှဓမ္မဆိုတဲ့စကားလုံးကိုသင်္ကန်းသုံးပြီးတော့နေကြတယ်။အင်္ဂလိပ်ကလည်းဘာသာမပြန်တော့ဘူး။ဂျာမန်နေရာလည်းဘာသာမပြန်တော့ဘူး။ဒေသလန်ကလည်းဘာသာမပြန်တော့ဘူး။တခြားဘာသာစကားတွေကအလုံးကလည်းဘာသာမပြန်ကြတော့ဘူး။ဓမ္မလို့ပဲဒီလိုသုံးကြတယ်။ဒီလိုဒီစကားလုံးမှာဘုရားရဲ့တရားတော်တွေကိုဒီစကားလုံးနဲ့တိုက်ရိုက်သုံးနဲ့သုံးပြီးတော့ရေးသားတဲ့စာအုပ်တွေထဲမှာ spelling လို့ခေါ်တဲ့စကားလုံးစကားလုံးပေါင်းနှစ်မျိုးရှိနေတယ်။ပါဠိစစ်စစ်စကားလုံးပေါင်းတဲ့ပုံစံတွေကတော့ DHA WMA နဲ့ပေါင်းတဲ့ဓမ္မဆိုတဲ့စကားလုံးဒါပါဠိစစ်စစ်သို့သောဒီစကားလုံးပဲတက္ကဋဘာသာလို့လည်းခေါ်တယ်။သူ့ရဲ့စကားလုံးအတိုင်းပြောမယ်ဆိုရင်စန်စကရစ်လို့ခေါ်တဲ့အိန္ဒိယနိုင်ငံမှာဒီနေ့ကျမ်းစာတွေမှာအသုံးပြုတဲ့ဘာသာစကားတစ်ခုရှိတယ်။အဲဒီစန်စကရစ်ဆိုတဲ့ဘာသာစကားနဲ့ဘာသာပြန်တဲ့ပုဂ္ဂိုလ်တွေကတော့စန်စကရစ်စကားလုံးကိုအသုံးပြုပြီးဆွဲလင်းတယ်လို့ပေါင်းလို့ဆိုရင်ဓမ္မလို့ကျန်တယ် DHA RMA ဒီလိုကျန်တာเนาะဒီလိုစလုံးရေးကြတယ်ဘယ်လိုပဲရေးရေးဓမ္မလို့ပဲသုံးသုံးဓမ္မလို့ပဲသုံးသုံးဒီစကားလုံးရဲ့အတိတ်တွေကအတူတူပဲလို့ဒီလိုမှတ်ရအောင်အဲ့တော့ဒီနေရာမှာဓမ္မဆိုတာသဘာဝကိုဆိုလိုတယ်တဘာဝဆိုတာသူ့မှာဆရာဆရာမှတ်သားเสียသူ့ရဲ့ကိုယ်ပိုင်အနေထားလေးရှိတယ်ကိုယ်ပိုင်တဘာဝတရားလေးတောက်ဘာဝတောက်ဆိုတာမိမိရဲ့ဘာဝအခြေခံမှတ်သားเสียအချက်ကလေးတွေအင်္ဂလိပ်လိုတော့ the individual လို့ individual characteristicတော်မအုံးမိချလို့ဒီလိုဆိုတာပေါ့ဒီနေရာမှာလည်းလောကဓမ္မဆိုတာလောကရဲ့သဘာဝကိုပြောတာ မြတ်စွာဘုရားကဒီလောကရဲ့သဘာဝကိုရှင်းပြလို့ဆိုပြီးတော့ဒီလောကဓမ္မတော့မှာဟောတာဒါမြန်မာပိဋကတ်ဒီကြားထဲမှာလောကရန်ရှင်းပြဆိုတာကတော့လူတိုင်းလူတိုင်းသိကြတဲ့ပေါ်ရှိတယ်အဲ့ဒီမှာမြတ်စွာဘုရားကလောကဓမ္မလောကံအနုပရိဝတ္တံတိပါဠိလောကရဲ့သဘာဝတရားတွေကလောကနောက်အစင်မပြတ်နိုင်နေတယ်တဲ့တခါအပြန်အားဖြင့်လောကောသလောကဓမ္မအနုပရိဝတ္တိလောကကလည်းလောကရဲ့သဘာဝနောက်အမြဲနိုင်နေတယ်လို့ဒီလိုပြောတော့လောကသားတဲ့ဟောဒီလောကရဲ့သဘာဝတွေဟာအပြန်အလှန်ဆက်သွယ်နေတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတယ်เนาะမှန်ပါပါအပြန်အလှန်ဆက်ဆက်နေတယ်လောကဆိုတာပါရိစ္ဆာပေမှာသတ္တလောကရှိတယ်သင်္ခါရလောကရှိတယ်ဩပန္နလောကရှိတယ်သတ္တလောကဆိုတာသတ္တဝါတွေအားလုံးကိုရည်ညွှန်းပြီးတော့ပြောတယ်စကားသတ္တလောကသင်္ခါရလောကဆိုတာတက်ရှိတက်မဲ့အာလုံးချုပ်ပြီးတော့အကြောင်းတရားတွေကခန္တီပြုလုပ်ထားလို့အကြောင်းတရားတွေပေါ်မှာမိတည်ပြီးတော့ဖြစ်နေတဲ့အရာမှန်တဲ့ညကိုချုံငုံပြီးတော့ခေါ်တဲ့သဘောသင်္ခါရလောကဩကသလောကဆိုတာတက်ရှိတက်တော်တွေရောတက်မဲ့အရာတွေရောတည်ရှိရာလောကဘုံဘုံဩကတလောကလို့ခေါ်တယ်။အဲ့ဒါကြောင့်သတ္တလောကသင်္ခါရလောကဩကတလောကလို့ဒီလိုလောက၃မျိုးနဲ့မှာအခုလောကဓမ္မမှာသုံးထားတဲ့လောကကသတ္တလောကသက်ရှိတ္တဝါတွေကိုရည်ညွှန်းပြီးပြောတယ်လို့ဒီလိုမှတ်ရအောင်နော်။မှန်ပါပါဘုရား။အဲ့ဒီသက်ရှိတ္တဝါတွေရဲ့သဘာဝရှင်မျိုးရှိတယ်။သက်ရှိတ္တဝါတွေကြုံတွေ့ရတဲ့တက်ရှိတ္တဝါရီနေထိုင်တဲ့ကမ္ဘာလောကကြီးမှာသို့မဟုတ်တက်ရှိတ္တဝါရီကြုံတွေ့နေရတဲ့အတွေ့အကြုံဟာရှင်မျိုးရှိတယ်အဲ့ဒီရှင်မျိုးကဘာလို့ဆိုရင်လာဘောကုလိုဇနာရအလာဘောကုလိုဇနာမရရသောအချမ်းအယံရှိတာသို့မဟုတ်ကြုံစောတာထင်ရှားတာအာရတော့အချမ်းရန်ကင်းပဲ့မကြော်စောဘူးနေတာရှုပ်ချက်ကဲ့ရဲ့မှုကိုခံရတယ်ပတန်တာရှင်းမွန်ခံရတယ်ဒုက္ခကိုယ်စိတ်နှစ်ပါးချမ်းသာတယ်ဆင်ပြေတယ်ဒုက္ခကိုယ်စိတ်နှစ်ပါးမချမ်းသာဘူးဆင်းရဲတယ်အဆင်မပြေဘူးဟောအလုံးပေါင်းလိုက်တဲ့အခါကျတော့လောကရင်ရှင်မျိုးတဲ့လောကမှာတတ္တဝါတွေကြုံတွေ့နေရတဲ့သဘာဝတရားတရားချင်းပြောမယ်ဆိုရင်လူသားတွေကြုံတွေ့နေရတဲ့သဘာဝရှင်မျိုးရှိတယ်လို့ပြောလို့ပြောတာအဲဒီသဘာဝရှင်မျိုးဒီတတ္တလောကကိုအမြဲတမ်းဆက်သွယ်နေပြီးတော့တတ္တလောကကလည်းအဲဒီရှင်မျိုးနဲ့အမြဲတမ်းဆက်သွယ်မှုရှိနေတယ်တဲ့အဲ့ဒါလို့အမြဲတမ်းဆက်သွယ်မှုရှိနေတဲ့မတည်ငြိမ်တဲ့အနေထားကြီးနဲ့ပတ်သက်ပြီးတော့စိတ်ဓာတ်တည်ငြိမ်မှုရှိအောင်ကြိုးစားဖို့ဟာဒါကိုယ့်ရဲ့အလုပ်ပဲ။လောကထဲမှာနေရင်တော့ဒေါသရာရှင်မျိုးတစ်မျိုးမျိုးတို့ကြုံတွေ့နေမှာရှိပဲလူတိုင်းလူတိုင်းမကြုံတွေ့တဲ့လူမရှိဘူး။မြတ်စွာဘုရားကိုယ်တော်ရဲ့ကြီးနဲ့ဒေါသရာနဲ့ကြုံရတာပဲ။ရှင်သာရိပုတ္တရာရှင်မောဂလံစားတဲ့ယဟန္တာတွေနဲ့လောကရာနဲ့ကြုံတွေ့ရတာပဲ။ဤသည့်ပုဂ္ဂိုလ်ဤသည့်တတ္တဝါဖြစ်စေလောကထဲမှာနေရင်တော့လောကရဲ့သဘာဝနဲ့ဆက်ဆက်နေမှာပဲလို့ဒါပြောတာနော်။မှန်ပါပါဘုရား။အဲ့လိုဆက်ဆက်နေတဲ့အခါမှာမဆက်ဆက်ရအောင်လုပ်လို့မရဘူး။ရပါမလား။မရပါဘူးဘုရား။ဒီလောကရဲ့သဘာဝတွေကို၆ဖြစ်ပြည့်လို့တော့မရဘူး။ကိုယ်တော့နေတာပါတော့ဆိုရင်ကြံ့ခိုင်တဲ့စိတ်ထားဒါကိုလုံးလို့ရတာပဲ။မှန်ပါပါ။အဲ့တော့ကိုလုံးလို့ရတာကိုလုံးရမယ်လို့ဆိုလို့တယ်။ ဒီတိုင်းတိုင်းတော့ပြောနေကြတာပဲယောကဌာန်လောကဌာန်နဲ့ပြောနေကြတယ်ထိုလောကဌာန်နဲ့ကြုံတွေ့တဲ့အခါစိတ်နေစိတ်ထားဘယ်လိုထားရမလဲဆိုတော့သိဖို့အရေးကြီးလို့လား
ရေးပါခင်ဗျာ
အဲ့လိုသိနေတာဒီကနေ့ဓမ္မ practice သိပြီးတော့လက်တွေ့ကျင့်သုံးတာဓမ္မ practice တရားကိုကျင့်သုံးတယ်လို့ခေါ်တာမှန်ပါခင
်ဗျာ
ဒီလောကရနဲ့ကြုံတွေ့လာလို့ရှိရင်ဘယ်ပုံပဲနည်းနှလုံးသွင်းရမလဲဆိုတာဟာအရေးကြီးဆုံးပဲလောကရကတော့ကြုံပါပဲ
မှန်ပါဗျာ
ကိုလိုချင်တာရတဲ့အခိုင်အတာရှိတယ်အောင်မြင်တယ်ကြီးပွားတယ်လိုချင်တာပုံရတယ်လာဘဆိုတဲ့နံပါတ်၁လောကရကိုပဲကြည့်လူတွေမှာတစ်စုံတစ်ခုရလို့မှုနဲ့ကြိုးပမ်းအထောက်နေကြတယ်အလုံးလိုက်လိုက်နာရလို့မှုနဲ့ကျွမ်းပန်းအထောက်နေကြတာရှိတယ်။ဘာကိုလာရလို့မှုရှိတယ်ဆိုရင်ချမ်းသာဒုက္ခချမ်းသာပျော်ရွှင်မှုကိုရလို့ရတယ်လူတိုင်းလူတိုင်းဟုတ်လား
ပါဘုရ
ား။အဲဒီချမ်းသာဒုက္ခကိုရလို့ရကျွမ်းပန်းအထောက်နေကြတာကျွမ်းပန်းအထောက်တဲ့အခါတစ်ခါတည်းရန်ကြတော့ရတယ်တစ်ခါတည်းရန်ကြတော့မရဘူး။ဒါကအခြေအနေတစ်ခုကိုခြုံပြီးတော့ပြောတာကဲစီပေါ်တခုလုပ်တယ်ဝိจิตနာမြောင်များစွာရချက်ပြဿနာရဖို့လုပ်တယ်ကြိုးစားတယ်အလုပ်ကံကောင်းနေရှာတယ်ရနာတဲ့အချိန်မှာကြိုးပမ်းအထုတ်တယ်ဟောအထုတ်တယ်တစ်ခါတလေကျတော့မရဘူးတစ်ခါတလေကျတော့ရတယ်ဟုတ်ကဲ့မှန်ပါပါခင
်ဗျာ
တစ်ခါတလေကျတော့ဆုံးရှုံးမှုနဲ့တော့ကြုံပါသေးတယ်အေးရတဲ့အခါရှိတယ်လို့မရတဲ့အခါရှိဘာဝတိရကျင်လို့ဂျိုးပန်းရကျင်လို့ဂျိုးပန်းလို့ရလာလို့ရှိရင်လူရဲ့စိတ်ကပဲလိုလို့ဆိုရင်ရကျင်တာရလို့ရှိရင်ကလေးလေးဘဝကစပြီးရကျင်တာရရင်မပြောရဘူးလား
ပြောပါဗျာအ
ေးကလေးလေးတွေဆိုရင်ကြည့်တယ်သူတို့လည်းလောကရန်ခံရတာပဲသူတို့ရကျင်တာလေးရပြီဆိုရင်ပြောတာပဲအဲ့ဒီပြောတာလေလောကရဲ့သဘာဝတရားမုံတိုင်းနဲ့တိုက်လိုက်လို့သူကလှုပ်သွားတယ်လို့ခေါ်တယ်မှန်ပ
ါပါခ
င်ဗျာအေးလူတွေကတော့ဒီလိုမဟုတ်ဘူးအဆိုးလောကရန်နဲ့ကြုံပြီဆိုညီးကြတယ်လောကရန်နဲ့ကြုံလို့လောကရန်နဲ့ကြုံလို့ဆိုပြီးတော့ညီးကြတယ်ကောင်းတာလေးနဲ့တွေ့ပြီဆိုရင်မိမ့်နေတာလောကရန်မှတောင်းသိပြောလည်းမပြောတော့ဟုတ်ကဲ့မှန်ပါပါ
ခင်ဗျာ
အောင်မြင်ကြီးပွားနေရင်လောကရန်လို့မချင်ဘူးအဲ့ဒါနဲ့လောကရန်ပဲမှန
်ပါပါခင
်ဗျာအေးအောင်မြင်ကြီးပွားနေလို့စိတ်ကလေးကတုံ့ရှာပြီးတော့မာမာနာတွေတက်ကြွပြီးပျော်လို့ရှင်လို့ဒီလိုဖြစ်နေတာအလဲတာလောကဓာတ်လို့ခေါ်တယ်လောကဓာတ်ကိုမခံနိုင်လို့ကြံ့ခိုင်တဲ့စိတ်သားမရှိဘူးလို့ပြောရအောင
်
အောင်မြင်ကြီးပွားမှုရလာလို့ရှင်ဘာဖြစ်ရအောင်မြင်ကြီးပွားမှုရလာလို့ရှင်လည်းစိတ်ဓာတ်တက်ကြွမှုတွေမာမာနာတွေမဖြစ်စေရဘူးတဲ့စိတ်ဓာတ်ကတသမထဲတည်ငြိမ်နေတဲ့စိတ်ထားမျိုးဖြစ်ရမယ်လို့ဒီလိုဆိုပါတော့နော်မှန်ပါပ
ါဘု
ရားအဲ့လိုမဟုတ်ဘဲနဲ့အေးငါလူလူစုရှိသေးလားကိုလို့ချင်တာတွေအကုန်လုံးကိုရချင်တာတွေအကုန်ရပြီးပျော်လိုက်တာဟောစိတ်ဓာတ်တွေတဲ့ကြွဘယ်သူမှတော့လူမထင်ဘူးကိုလို့တာအကုန်ရတယ်ဆိုပြီးတော့ဟောလာဘတော့ကရန်ရလာပြီဆိုလို့ရှင်မောက်မာလာတယ်တဲ့ကြွလာတယ်သူရေခြေပြားထောက်လာကြတယ်ဒါလောကရန်မခံနိုင်တာလို့ခေါ်
တ
ယ်။ဒါပေမဲ့အများစုကဒါကိုလောကရန်လို့မသတ်မှတ်ဘူး။အေးကောင်းပြီလိုချင်တာတွေမရဘူး။ကလေးလေးမုံတောင်းတယ်မရဘူး။ဘာဖြစ်လဲငိုတယ်။ဟုတ်ကဲ့။မှန်ပါပါခင
်ဗျာ
။အဲ့ဒီကလေးလေးငိုတာတော့ငိုတာလို့မုံမရလို့ငိုတာ။ဟောလူကြီးတွေကြတော့တစ်စုံတစ်ခုပျက်စီးဆုံးရှုံးပြီ။ဆိုလို့ရှိရင်စိတ်ဓာတ်တွေကြာတာလောကရန
်မှန်ပါဗျာ
ကိုလိုချင်တာမရတော့ဘူးဆိုလို့ရှိရင်စိတ်ဓာတ်တွေညှိုးငယ်ပြီးနောက်ဆုံးမှာကိုယ့်ကိုယ်တတ်သိတဲ့လူတွေတောင်မှပဲစိတ်မထိန်နိုင်ဖြစ်သွားတယ်เนาะ
မှန်ပါဗျာ
ဒါလောကရဲ့သဘာဝအတိုင်းဖြစ်တာကိုစိတ်ကလိုက်ပြီးတော့လှုပ်ရှားတာမုံတိုင်းတံကိုမခံနိုင်ဘူးလို့ပဲတဲ့ရရဲဆိုတာလဲမုံတိုင်းပဲမရဘူးဆိုတာလဲမုံတိုင်းပဲကိုယ်စိတ်ကလာတိုက်ခိုက်တာလေးကြည့်ရအကုန်လုံးအဲ့ဒီတိုက်ခိုက်တဲ့အခါမှာရတာကလာပြီးတော့လာဘဆိုတဲ့လောကရန်တိုက်ခိုက်တယ်ပဲမမနာရီမတဲကြွားဖို့အလာဘမရဘူးဆိုတဲ့လောကရန်ကလာတိုက်ခိုက်လို့ရှိရင်လည်း စိတ်ဓာတ်မတုံလို့ပဲနဲ့စိတ်ဓာတ်မကြဘူးအဲ့ဒီလိုတည်ငြိမ်တဲ့စိတ်ထားကိုထိန်းထားနိုင်ပြီဆိုမှကြံ့ခိုင်တဲ့စိတ်ထားဒီလိုဖြစ်တာနော်မှန
်
ပါဗျာပဂတိလေတိုက်လာပြီဆိုလို့ရှိရင်တိပင်းကြီးတွေကငြိမ်းချိုးနေကြတာပဲစိတ်ခိုင်းတွေကငြိမ်းချိုးပါဠိတော်လုံးဆိုလို့ရှိရင်အတိုက်မခံနိုင်ဘူးမှန
်ပါဗျာ
သမန္တိလေးတိုင်ရင်ကိုတိခက်တွေကတိပင်းတွေကလှုပ်ရှားတာတိတ်ကြီးမားတဲ့နေကြီးတွေတိုက်လာပြီဆိုလို့ရှိရင်တော့တိပင်းကအမြင့်ကထောင်ပြီးတော့တဲသွားတယ်မုံတိုင်းရဲ့တန်းမုံတိုင်းရဲ့တန်းလူတွေမှလည်းအတူတူပဲလာဘဆိုတာနည်းနည်းရတာတစ်မျိုးအများကြီးရတာတစ်မျိုးမုံတိုင်းတွေပဲပြင်းထန်တဲ့ဟာရှိတယ်လို့မပြင်းထန်တာလည်းရှိတယ်နော်ပါပါဘုရားဥမာ၄ပါးလေးရတာနဲ့သိမ်းမောပထောင်ရတာနဲ့မတူပြန်ဘူးအဲ့လိုလာဘရတဲ့အခါအဲ့တော့သိမ်းတထောင်လာရရင်ပုံပြီးတော့သူကတိုက်ခိုက်မှုကဖြစ်ခံတယ်လို့ပြောအောင်အဲ့ဒီတိပင်းတဲ့ဟာကြံ့ခိုင်မှုအားနည်းနေနေမုန်တိုင်းရဲ့ဓာတ်ကိုခံရလေနောက်ဆုံးမခံနိုင်တော့ဘာဖြစ်သွားပြိုလဲသွားတယ်ကဲတောင်ကြီးတွေကြတော့ချိလိုက်ပါလာခဲ့လာခဲ့ကြောင်သားအပြီးနဲ့ရှိနေတဲ့တောင်ကြီးတွေကြတော့လေမုန်တိုင်းသေးသေးတိုင်လည်းမလှုပ်ဘူးပြင်းပြင်းထန်ထန်ကြီးတိုင်လည်းမလှုပ်ဘူးကြမ်းခိုင်နိုင်တယ်ဘက်ဆောင်ရကလောကရံနဲ့ပတ်သက်လာလို့ရှိရင်အဲ့ဒီကြောက်အတိပြီးတဲ့တောင်ကြီးတို့ကြမ်းခိုင်တဲ့စိတ်ဓာတ်မျိုးရအောင်မွေးရမယ်လို့ပြောတာနော
်
လောကရံကိုရှောင်ပွင့်ရမယ်လို့မဟုတ်ဖြစ်လည်းမဖြစ်နိုင်ဘူးလောကဓာတ်ကိုချောင်ပွင့်တဲ့နေရှိလည်းမရှိဘူ
း
လောကကြီးကထွက်ပြေးလို့လည်းမရဘူးတချို့အထင်နဲ့လောကကြီးလောကဓာတ်နေတွေ့လို့လောကကြီးကထွက်ပြေးရင်လုံးမြောက်သွားလိမ့်မယ်အဲ့ဒီအသေးလို့တွေ့တဲ့သူကဘာပြောလို့ဆိုတေးအေးတာပဲလို့ပြောရသေးတယ်နော်မှန
်
ပါဗျာဘယ်အေးမလဲတေးတဲ့နောက်မှာပိုးဆိုးမယ်အခုရရှိထားတဲ့လက်ရှိဘဝလေးကဘုရားမန္တရားမန္တန်ငါးမန္တိတွေတရားထုတ်လို့ရသေးတယ်။တည်သွားပြီးနောက်ဘယ်ရောက်မှလည်းမသိပဲနဲ့ဘလိုလုပ်အေးမလို့နော
်။
မှန်ပါဗျာ။အေးနိုင်။နောက်ဘဝပုံပြီးတော့စိတ်မအေးရသေးဘူး။ဘာဖြစ်လို့စိတ်မအေးရ Grandy မှမရှိသေးတာ။ကိုယ်မှာ Grandy ရှိနေသေးရင်တော်တာပေါ့နော်။မှန
်
ပါဗျာ။အေးဒါကြောင့်မလို့ကိုယ်လုံးဝမဲ့လောက်ကပါတော့ဆိုရင်စိတ်ထဲကြံ့ခိုင်အောင်ထားဖို့အကြံ့ခိုင်အောင်ထားဖို့ဆိုဘယ်လိုနည်းနဲ့ထားရမလဲကြံ့ခိုင်အောင်ထားတဲ့နည်းမြတ်စွာဘုရားကအဲ့ဒီတုတ်တံမှာပေးထားတဲ့ကြံ့ခိုင်အောင်ထားတဲ့နည်းကဘယ်လိုလဲဒါဆိုလည်းကိုကျွားအားထုတ်လို့ရတာပြီလာဘဆိုတဲ့လောကရံနဲ့ဂျုံတွေ့လာပြီကျွန်တော်ကဂျုံမအားထုတ်လို့မရဘူးဆိုရှယ်ဒီနာမှုတွေနဲ့ဂျုံလာတယ်အတာဘာဆိုတဲ့လောကနာမုံတိုင်းနဲ့ဂျုံလာတယ်ဆိုရင်အခုအခါနှလုံးသွင်းတရားနဲ့ရသော်ရာဆင်ခြင်မှုအခြေခံပေးတယ
်မှန်ပါ
ဘယ်လိုစဉ်းစားရမလဲအော်ဘာလို့ဉာဏ်တွေတော့ရပြီရလာတဲ့ဟာသာဝရလားတခဏလားစင်လာလိုက်တဲ့အခါအဖြစ်ပေါ်လာတယ်။လောကမှာသာဝရစဘယ်ဟာမှမရှိဘူးတခဏလေးတွေရှိပဲ။ဟုတ်ကဲ့။မှန
်ပါပါဗျာ
။အေးငါတို့ဇနာလေးရလာပြီဒါဘဆိုတာအောင်းအောင်းမြင်မြင်ငါရလာပြီ။ငါရလာတဲ့ငါဘတခဏလားသာဝရလားဆိုတော့တခဏပဲ။အနိစ္စရဲတဲ့သဘောမရှိဘူး။ဝိပရိနာမဓမ္မရထားတဲ့အခြေအနေတစ်ခုကနေမရဘူးဆိုတဲ့အခြေအနေတစ်ခုပြောင်းလဲသွားနိုင်နေတယ်။အင်းတရားဘာဝဓမျိုးတစ်ခုဖြစ်သွားနိုင်လေငါထင်ထားတဲ့အတိုင်းမဖြစ်နိုင်ဘူးဟောဒီလိုတွေးပြပါတဲ့ကျက်ဆောင်ပါပ
ါ
ပါဗျာတဏ္ဍာန်ဘုရင့်ပုဂ္ဂိုလ်တွေကအဲ့ဒီလိုမတွေးဘူးတဲ့မတွေးဘူးဆိုတော့သူကရလာတဲ့လာဘဆိုတဲ့လောကရံနဲ့ကျုံလိုက်တာနဲ့တကယ်နဲ့ဘာဖြစ်သွားတော့ဆိုရင်ဟေးငါလုံးလူစုဘူးရှိသေးလားဆိုပြီးတော့ညောင်းကြွားညောင်းကြွားနဲ့မာမနာတွေဖြစ်လာလိုက်တာကိုယ်လူကအမြင်ကတ်ဒီလူကအမြင်ကတ်ရတာကိုအကြောင်းပြုပြီးတော့မာမနာတွေတက်လာမန္တာမာမနာတွေတက်လာပြီးတော့စိတ်ထက်ကကိုယ့်ကိုယ်သိအချင်းချင်းအချင်းချင်းပြီးတော့
နောက်ဆုံးပြန်တော့သုံးလိုက်ချုံလိုက်နဲ့ရလိုက်တာတွေကုန်သွားပြန်တော့နောက်ဆုံးမှမရတဲ့ဘာမှမရှိတဲ့အခြေအနေတစ်ခုပြန်ရောက်သွားပြန်ရောနော
်
အေးမရတဲ့အခါကျတော့လည်းမစဉ်းစားဘူးငါကံနဲ့ဆိုးလိုက်ပါပြီးတော့တယ်လို့ဒီလိုတွေးပြန်တာငါကံကိုဆိုးတာကံဆိုးတာလောကကြီးမှာမနေတာကောင်းပါလေဆိုတော့နောက်ဆုံးကိုယ်ကိုယ်တတ်သေးတာတို့ရင်ထုမနာဖြစ်ပြီးငိုလာတို့စိတ်ဓာတ်တွေကျနေတာတို့အစိတ်တောင့်တာတို့မဖြစ်လာဘူးလား
ဖြစ်ပါပါဘုရား
အေးစိတ်ဓာတ်ကြန့်ခိုင်မှုကိုတတိမထားတဲ့ပုဂ္ဂိုလ်တွေမှာဒုက္ခမှာကြုံတွေ့ရတဲ့သဘောဝတရားတွေထဲမှာသူတို့ကထပ်ဆင့်ပြီးတော့ဒုက္ခတွေကိုဖြစ်စေကြတာပဲ
မှန်
ပါပါဘုရားအဲ့ဒါကြောင့်မို့လို့မြတ်စွာဘုရားကစဉ်းစားတဲ့ဒီစောကုအောင်မြင်မှုကိုရလာလို့ရှိရင်လည်းဩဒီရတယ်ဆိုတာလေးကမြဲတဲ့အရာမဟုတ်ဘူးတခဏလေးသာဖြစ်တယ်ပြောင်းလဲသွားနိုင်တယ်အချိန်တည်းကူကပျက်စီးသွားနိုင်တယ်ငါဘာလို့တင်တယ်လို့တင်တဲ့အလုပ်ကငါလုံးဝပဲရလာတာအတွက်ငါဘလို့အကျိုးရှိအောင်သုံးချမလဲဟောဒီလိုစဉ်းစားပါတဲ့မရဘူးဆိုလို့ရှိရင်လည်းဒီလိုပဲစဉ်းစားအေးမရဘူးဆိုတာလည်းတခဏပဲအခြေအနေမပေးသေးလို့မရတာအခြေအနေပေးလိုက်ရင်ရမှာပေါ့မရလို့ရှိရင်ရှိရတဲ့ငါရောင်းရဲရထပ်ပြီးတော့ကြိုးစားရမယ်မရဘူးဆိုတာလည်းနေစာထာဝရမဟုတ်ဘူးအနေစာတခဏများသာဖြစ်တယ်မမြဲတဲ့သဘောအချိန်ကျပြောင်းလဲလာအောင်မှာပဲလို့ဆိုပြီးတော့ကိုယ်စိတ်လေးကိုကိုယ်ပြန်ချိန်တယ်အဲ့တော့ရလာတာကိုအကြောင်းပြုပြီးတော့မမနာတွေလိုဖြစ်ဘူးစိတ်ဓာတ်တွေမတက်ကြွဘူးမရတာကိုအကြောင်းပြုပြီးတော့စိတ်ဓာတ်တွေစိတ်ဓာတ်တွေကြာပြီးတော့ depression ဆိုတာမဖြစ်ဘူးပေါ့နော
်မှန်ပါပါဗျာ
အဲ့ဒါကိုချက်ခံတဲ့စိတ်ထားလို့ပြောတာဒီစိတ်ထားမျိုးကသူ့ဟာသူအလုံးလုံးတော့ဖြစ်လာမှာမဟုတ်ဘူးကိုယ်ကိုယ်တိုင်ကလေ့ကျင့်ရအခုပြောတဲ့မြတ်စွာဘုရားကဒီလိုစဉ်းစားလို့ပြောတာဒါဒီသုတ္တမတစ်ခုဟောထားတာနော်ဒီလိုစဉ်းစားပါနောက်တစ်ခုစဉ်းစားတဲ့နည်းလေးတစ်ခုကဘယ်လိုလုပ်ဆောင်အေးလာမဆိုတဲ့ရတဲ့လောကဓာတ်နဲ့ဂျုံလာတယ်အောင်မြင်ကြီးပွားလာလို့ရှိရင်ဘယ်လိုစဉ်းစားရမလို့လဲအေးအောင်မြင်ကြီးပွားနေတာကိုငါဝမ်းသာပြီးတော့မမနာတွေတက်ကြွပြီးတော့ဒီလိုနေပဲဆိုလို့ရှိရင်ဘေးကလူတွေကလည်းငါ့ကိုအမြင်ကပ်လာနိုင်တယ်ငါမငါငါလည်းတစုံတစ်ခုအကျိုးရှိတဲ့အလုပ်ကိုလုပ်ရမယ်ဆိုတဲ့အသိဉာဏ်တွေလည်းငါမှာရှိမှာမဟုတ်ဘူး။ဒါကြောင့်မို့လို့ဒါတွေဟာအချိန်ကြီးစရာလည်းမလိုဘူး။ရလာတဲ့အချိန်လေးမှာငါဘာကိုအကျိုးရှိအောင်လုပ်မယ်ဆိုတဲ့အကျိုးရှိအောင်လုပ်တဲ့နည်းလေးတစ်ခုကိုစဉ်းစားဆင်ခြင်ပြီးတော့အကျိုးရှိအောင်ပဲလုပ်တဲ့နည်းလေးတွေ။ဟုတ်ကဲ့။မှန
်
ပါဗျာ။မရလာဘူးဆိုလို့ရှိရင်လည်းအေးမရလာတဲ့စိတ်ပြည့်နေတာဟာအဖြစ်မဟုတ်ဘူး။စိတ်ဖြစ်နေသည့်အတွက်ကြောင့်ရလာမှလည်းမဟုတ်ဘူး။ဒါကြောင့်မလို့ငါအခြေအနေမပေးသေးလို့ရနိုင်တဲ့အနေအထားတွေငါမှမရှိသေးလို့ဘယ်ဘက်ကငါမှချုံရင်းနေတယ်ဆိုတော့ချုံရင်းတဲ့ချုံရင်းချက်ကိုဖြည့်အဖြစ်အနေနဲ့ရှာပြီးတော့မရပါသေးတဲ့အတွက်ကြောင့်စိတ်ကမကြပဲနဲ့အဖြစ်ရှာပြီးတော့ရအောင်ကြိုးစားတာဒါမှန်ကန်တဲ့ပြဿနာတစ်ခုပဲ။ဟုတ်ပါဘူ
း။မှန်ပါဗျာ။
အေးဒါကြောင့်မလို့လောကဓာတ်ဆိုတာကိုလိုချင်တာတွေရလာရင်လည်းလောကဓာတ်ပဲကိုလိုချင်တာမရဘူးဆိုရင်လောကဓာတ်ပဲလာဘလောကဓာတ်အလာဘလောကဓာတ်မှန
်ပ
ါဗျာယတအာယတဆိုတာတခါတရံကြလို့ရှင်ကိုမှာအချွေအညာနေနဲ့အပေါင်းအသင်းနဲ့ပျော်ပျော်ပါးပါးဒီလိုနေရတဲ့အဲ့ရှိတခါတလေကျတော့မရှိဘူးကိုကကိုတယောက်တည်းငုံတော့အော်ဒီလိုလည်းဖြစ်တတ်သေးတယ်နော
်
အေးအချမ်းရံများတဲ့အခါရှိတယ်လို့အချမ်းရံမရှိတဲ့အခါမှာလည်းလူကအချမ်းရံများလို့ရှင်အတိုင်းဝိုင်းများလို့ရှင်စိတ်ဓာတ်ကတစ်မျိုးအတိုင်းဝိုင်းမရှိဘူးတယောက်တည်းဘယ်သူမှအဖက်မလို့ကိုယ်မပေါင်းတော့ဘူးဆိုရင်စိတ်ဓာတ်ကတစ်မျိုးဖြစ်သွားတယ်မှန
်
ပါဗျာအဲ့ဒါအကျခံတဲ့စိတ်ထားမဟုတ်ဘူးတဲ့အချမ်းရံနဲ့နေလို့ရှင်လည်းအော်ဒီအချမ်းရံလေးငါနဲ့အတူတကွာနေတဲ့ပုံစံတွေပေါ်မှာကောင်းကျိုးကိုငါမလုပ်ပြရမလဲသူတို့ရဲ့ကောင်းကျိုးငါဘာအကျိုးပြုနိုင်တယ်လဲဟောစင်လားအချမ်းရံပဲလာပြီဆိုလို့ရှိရင်တယောက်တည်းနေတဲ့အခါကျလို့ရှိရင် အော်တရားနှလုံးသွင်းလို့ငါမှာအချိန်လေးရလိုက်တာငါလုံးချင်တာလေးကောင်းအောင်လုပ်လို့ရတယ်ဆိုဟောဒီလိုစဉ်းစားလိုက်လို့ချင်းစိတ်ဓာတ်ကြရရှိပါ့မလား
ရှိ
ပါဘူး
ခ
င
်ဗျာ
မရှိဘူးအဲ့လိုမတွေးပဲနဲ့အော်ငါစီသူမှမနာကြဘူးငါတယောက်တည်းပြစ်ထားတယ်ဆိုရင်စိတ်ထဲမှာဟောလုံးလိဖြစ်လာလူတွေကလုံးလိဖြစ်လာရင် depression ဖြစ်ပြန်တယ်ရတော့ဖြင့်နိုင်ငံရတတ်ကြီးတွေမှာဟောဒီလုံးကြီးဖြစ်ပြီးတော့တကိုယ်ကြီးနေရလို့ depression ဖြစ်တဲ့လူတွေအများကြီးရှိတယ်เนาะပမာပြည်မှာအဲ့ဒါအဖြစ်နေတယ်ဘာဖြစ်လို့လို့ဆိုရင်ဘုရားတရားတော်နဲ့မြန်မာလူမျိုးတွေရဲ့ဒီ traditional custom တွေတို့လူတွေရဲ့အလေးအချက်တွေကြောင့်လို့ပမာပြည်မှာတိတ်ပြီးတော့လုံးကြီးမဖြစ်ကြအထူးသဖြင့်အသက်ရဲ့ကြီးတဲ့ပုဂ္ဂိုလ်တွေဆိုရင်ဟိုးအနောက်တန်းနေပါဆိုရင်တကယ်လုံးကြီးဖြစ်တယ်။ဘုန်းကြီးတို့ဂျာမနီသွားတယ်။ဟိုအဖွားအုပ်ဘုန်းကြီးတွေလမ်းမှာဈေးချင်းတော်တွေဆွဲပြီးတော့သွား။တခါတည်းကဘုန်းကြီးနဲ့အဖွားကြီးနှစ်ယောက်တွေ့တခါတခါဘုန်းကြီးတစ်ယောက်နဲ့တွေ့တခါလေအဖွားကြီးတစ်ယောက်နဲ့တွေ့တွေ့တဲ့အခါမှာသူတစ်ယောက်ပဲဆိုတော့လုံးကြီးဖြစ်တော့ဘာလို့လဲခွေးလေးတွေပွေးထား။ဟောခွေးလေးနဲ့သွားခွေးလေးကိုပေါ်ပြုတ်လူဆိုတာတယောက်တည်းမနေတတ်ဘူးတော်တော်များများเนาะမှန်ပါဗျာတယောက်တည်းဆိုလို့ရှိရင်လူကကြောက်စိတ်ဝင်တာလည်းဖြစ်တယ်ပြင်းတာလည်းရှိတယ်တတ္တဝရဲ့ဒါသဘောပဲတယောက်တည်းနေလူပြင်းတယ်လူမပြင်းနဲ့ဗြဟ္မာကြီးတွေတောင်မှပဲတယောက်တည်းနေရရင်ပြင်းလာတဲ့သဘောရှိတယ်လောကမှာဒီအစဉ်ရှင်ဆိုတဲ့ဝါရပေါ်လာတာအဲ့ဒီဓမ္မကြီးနဲ့ပတ်သက်တယ်မှန်ပါပါကဘာကြီးပြတ်သွားပြီးကဘာပြန်တည်တဲ့အချိန်မှာဓမ္မကြီးပြန်ပြီးတော့ပြတ်သွားတဲ့တည်းပေါ်လာတဲ့ဓမ္မကြီးအဲဓမ္မကြီးပြန်ပြီးတော့ပေါ်လာတဲ့အခါမှာအဥပ္ပုဆုံးအထက်ဓမ္မကြီးကနေပြီးဓမ္မတယောက်ကရှေးဘူးဆိုတာသူဓမ္မကြီးအနေနဲ့ဖြစ်ပေါ်လာတယ်နေပေါင်းမြောက်များစွာသူတယောက်ထဲပဲအဲ့လိုဖြစ်လာတဲ့အခါလူဆိုတာအပေါင်းပေါ်လေးနဲ့နေချင်တာကြည့်ဂျမားကြီးကလည်းတတ္တဝါဆိုတာအပေါင်းပေါ်လေးနဲ့နေချင်တာဖြစ်တော့ကြောင့်သူတယောက်တည်းနေရတာကြားလာတော့သူစိတ်ထဲမှာဘယ်လိုတန်းတလာလို့ဆိုအေးခုချိန်မှာငါအပေါ်လေးပါလေးယာရင်ကောင်းပါလေဒီလိုစိတ်ထဲမှာဖြစ်လာအဲ့လိုစိတ်ကဖြစ်လိုက်တဲ့အချိန်မှာသမီးချွေကိုင်းချင်းငိုင်းတော့ဘုံကြည့်ပြန်ကထန်းသည့်ကြွေကိုင်ချင်းငိုင်ကအဘမစကားတော့ထန်းသည့်ကြွေကိုင်ချင်းငိုင်လည်းပြောရတယ်နော်စာထဲမှာပါတဲ့အတိုင်းပြောမယ်ဆိုရင်ထန်းသည့်ကြွေကိုင်ချင်းငိုင်ဆိုတာမှအမှန်ပါပါဗျာထန်းသည့်ကကြွေကြချင်းကဖြတ်ပြန်ထန်းသည့်ကနေချင်းကန်းကိုဖိမိပြီးတော့သေရဲဆွဲဟောင်းပြောတာနော
်
အပေါ်ကထန်းသည့်ကပြုတ်ကြချင်းကအောက်ကဖြတ်ပြန်ချင်းတည်တော့အော်အဲ့ဒါမျိုးကိုဆုံးလို့တယ်ခြံတိကျွေကကြီးကြံတိုင်းသို့တော့ဗမာပြည်မှာလူလူများပြောတာခြံတိကျွေကကြီးချင်းချင်းကိုက်နဲ့ပြောတယ်နော်မှန်ပ
ါပါ
ကြီးကအပေါ်ခြံတိပေါ်တက်မြင်လိုက်လို့နားလိုက်လို့ခြံတိရဲ့ကျွေကျသွားတယ်လို့ပြောတာပါဠိစကားမှာကာကဝလိယဆိုတဲ့စကားလုံးရှိတယ်ကာကတာလိယဆိုတဲ့စကားလုံးရှိတယ်ကာကတာလာဆိုကာကဆိုတဲ့ချီတာလာဆိုတဲ့ခြံတိအဲ့ဒီကြီးနဲ့ခြံတိလို့မကြီးရွယ်ပဲနဲ့မတော်တဆဖြစ်သွားတာကိုဆိုလို့ရတယ်။အဲ့ဒီဂျမားကြီးကလည်းသူအစိတ်ကူးလိုက်တာငါတရားမဲဆိုပြင်းစရာကြီး။နောက်တစ်ယောက်ပေါ်လာရင်ကောင်းပါပဲလို့တွေးလိုက်တဲ့အချိန်လေးမှာဂျမားတယောက်ွားကလေးရောက်လာတယ်။ဂျမားကြီးကဖြည်းဖြည်းလေးမွေးနေရတာမဟုတ်ဘူး။ဥပပပရိသေရီနေရောဂျမားကြီးကဂျမားတခုတောက်လျှောက်ပေါ်လာ။ပေါ်လာတော့သူ့အတွေ့ထဲမှာဘလို့တွေးမိရောဆိုရင်ကြီးငါဆန္ဒအရာပေါ်လာဆိုတော့ငါဖန်ဆင်းတာ transition ဝင်လာအဲ့ဒီဆက်လာသူတို့တွင်းတဲ့သူကိုတွင်းတဲ့ကိုပဲသူကအော်ငါတော့ငါဒီဂျမားကြီးကိုငါဖန်ဆင်းလိုက်တာအဲ့တော့ငါဖန်ဆင်းနိုင်သူအရာခက်သေးကိုငါမြင်သူလောကကြီးကိုကြီးစိုးသူဆိုတဲ့အတွေးတွေနဲ့သူ့ကိုသူအထင်ကြီးသွားတယ်အဲ့နောက်ရောက်လာတဲ့ဂျမားကသူကတတန်းသိကြအောင်မနေရဘူးမကြတော့ဂျမားကြီးကစုတည်သွားပြီးတော့ဒီကလူပြည်မှာတော့ဖြစ်ပြန်ဖြစ်လာတဲ့အခါကျတော့ဒီတမထဖြစ်စဉ်တစ်ခုအောင်းအောင်းမြင်မြင်ကျင့်လိုက်တော့သူဘာရတော့သူပုဂ္ဂိုလ်ဤဝါဒနုတ္တိအတိတ်ဘဝကိုသိနိုင်တဲ့ ပုဝေဒီဝတာအဘိညာဉ်ကိုရကျားတော့သူကပြန်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အော်သူမြမတရားလာတယ်ဆိုတော့သွားမြင်တယ်မြမတရားကလာတော့ကအဲ့ဒီမှာမြမတရားရှိတယ်ဆိုတာကိုလည်းသူမြင်တယ်အဲ့တော့သူကအယူဆတဲ့ခုဘယ်လိုပေါ်လာလို့ဆိုအဲ့ဒီမြမကြီးကငါမရှိခင်ကလေးရှိနေတယ်မြမကြီး तू ကဟိုမှာရှိနေတော့ငါကတော့သေးလာတယ် तू ကတော့မသေးဘူးဟော तू သေးသက်ရှိတယ် तू ကသေးမှာမဟုတ်ဘူးငါပဲသေးရတယ်ဆိုပြီးတော့အဲ့လိုတွေးရတာနေပြီးတော့သူကလူတွေကိုဒစင်ဖြန့်နေပေါ့ဒီမှာမဟာမြမာဆိုတာလောကကြီးကိုဖန်ဆင်းတာရှိတယ်ငါလည်းသူကဖန်ဆင်းတာငါကအစိုးရနေလာပြီးအခုလူလူကြီးလာဖြစ်ရတယ်နဲ့ဆိုပြီးသူကနေလိုက်ပေါ်တာနဲ့သာဝရဘုရားဖန်ဆင်းတယ်ဆိုတဲ့အယူဆပေါ်လာတယ်လို့သံမြတ်ဒီကနေ့ကလေးကဂျမဆလာတုတ်တာမှာလည်းလို့ခေါ်တာနော်ဒါသာဝရဘုရားအယူဆဆိုတာအဲ့ဒီအစပေါ်လာလောကကိုမြမားခံစင်းနေဆိုတဲ့အယူဆမတော်တဆပေါ်လာခဲ့တဲ့အယူဆတရားပဲတကယ်တော့ဘယ်သူမှခံစင်းတာမဟုတ်ဘူးကိုယ်တွင်းနဲ့ကိုယ်စဉ်းစားပြီးတော့ဒီအယူဆတရားပေါ်လာတယ်လို့ပြောတာအေးဂျမားတော်မှပဲသူတို့ရဲ့ပြင်းတယ်ဆိုတဲ့စိတ်ထားရှိတော့လောကမှာလူတွေကအာရတာတယောက်ခင်းနေရပြီဆိုရင်လုံးကြီးဖြစ်လာကြတယ်လုံးကြီးဖြစ်လာပြီ depression ဝင်လာတယ်ဟောဒါမျိုးတွေဖြစ်လာကြတယ်ဟိုနိုင်ငံခြားတိုင်းပြည်တွေမှာပို့ပြီးတော့ဆိုးတာပေါ့ဒီမှာတော့ဗမာပြည်မှာရှိတဲ့အဖိုးအွားတွေကသားတွေသမီးတွေညီတွေမြစ်တွေကနေဂရုစိုက်ကြတော့တိုင်းတိုင်းဝဲဝဲဆိုတော့ကံကောင်းကြတယ်လို့ပြောဟိုမှာကျတော့ဖိုးကြီးတွေဖွားကြီးတွေသားသမီးနဲ့ Christmas နေ့လို့ New Year တော့တော့ပဲတချို့ကျတော့ greeting card ကလေးပို့လိုက်တာနဲ့ခြေတတ်နေရဟုတ်လားအဝေးမှာတည်ကြတခါတည်းကအိမ်ကျန်းလာတာမျိုးကြုံအေးအဲ့ဒီဖိုးကြီးတွေလမ်းမှာတခါတည်းလဲပြီးတော့တင်သွားတာရှိတယ်ဟောခွေးလေးတစ်ကောင်နဲ့နေတာအိမ်ထဲမှာတည်နေတာရှိတယ်ဒီလိုမျိုးမျိုးပဲသူတို့စီမှာနော်ဟုတ်ပါဗျာတကယ်ကိုလုံးကြီးဖြစ်တယ်အဲ့ဒါလို့အယတလို့ခေါ်တဲ့တကူကြီးနေရပြီခြံရံကျင်းမဲ့လို့ဆိုရင်လူတွေမှာစိတ်ဓာတ်ကျသွားတာလေအဲ့လိုစိတ်ဓာတ်မကြအောင်အေးတယောက်တည်းနေရပြီဆိုလို့ရှိရင်အကျိုးရှိတဲ့အလုပ်ပါရှိကြလဲငါဘာလုပ်ရမလဲအကျိုးရှိအောင်ငါဘာလုပ်ရမလဲကို့မှာအဖော်ကောင်းတစ်ခုရှာထားဖို့လို့ဖော်ကောင်းဆိုတာဘုရားဝါဒသူတို့စင်နေကြတော့ဒီကမ္မထာနဲ့နေတယ်ဟိုတရားနဲ့နှလုံးသွင်းပြီးနေတယ်ဆိုတော့လုံးကြီးလို့ဖြစ်တော့လုံးကြီးလို့ဖြစ်ထိန်းနိုင်သွားတယ်စိတ်ဓာတ်အဲ့တော့လို့အချမ်းရံများတယ်ဆိုလို့ရှိရင်လည်းကိုယ်စိတ်ကစဉ်းစားမှသူတို့အတွက်ငါဘာလုပ်ပေးနိုင်လဲဒါချစ်စိတ်ကတည်းတက်ကြွပြီးအော်ငါဘာနောက်လိုက်နောက်ပါလိမ့်များတယ်လို့ဆိုပြီးတော့အချင်းချင်းနဲ့အခုလို့ဖြစ်တာလည်းတစ်ခဏပဲအချမ်းရံများတာဆိုတာလည်းတစ်ခဏပဲနောက်ကျတော့တယောက်မှမရှိတဲ့အနေအထားမျိုးနဲ့ရောက်နိုင်သေးတယ်လို့စဉ်းစားစဉ်းစားကြည့်ပြီးအချမ်းရံများနေတဲ့အခိုက်ငါတို့အတွက်ဘာလို့ပြီးနိုင်တယ်လဲလို့စဉ်းစားစဉ်းစားတာအတားလမ်းမှန်ကြတယ်မှန်ပါပါဘုရားအချမ်းရံကင်းမဲ့သွားပြီဆိုလို့ရှိရင်အေးချမ်းရံကင်းမဲ့တယ်ဆိုတာလည်းတခဏပဲသာဝရမဟုတ်ဘူးအချမ်းရံမရှိတဲ့အချိန်မှာငါအစဉ်ပြေအောင်တရားဓမ္မနှလုံးသွင်းချိန်တွေငါမှပူရလာတယ်စာဖတ်ချိန်တွေငါမှပူရလာတယ်စသဖြင့်ဒီလိုစဉ်းရင်သုံးသပ်ပြီးတော့ကိုယ်စိတ်ကိုလုံးဝမဖြစ်အောင်depression မရအောင်စိတ်ဓာတ်ကျတာမျိုးမဖြစ်အောင်စဉ်းကျင်စဉ်းစားရမယ်ဒါလောကဓာတ်ကိုကြံ့ညံ့ခံတဲ့နည်းတွေပေါ့နော
်မှန်ပါပါဘုရား
လောကဓာတ်ကိုကြံ့ညံ့ခံရတယ်အဲ့ဒါလို့မှကြံ့ညံ့မခံနိုင်ဘူးဆိုလို့ရှိရင်အချမ်းရံများရင်စိတ်ထားကတစ်မျိုးဖြစ်သွားတယ်အချမ်းရံမဲ့လို့ရှိရင်စိတ်ထားကတစ်မျိုးဖြစ်သွားပြီးတော့စိတ်ဓာတ်မကြည်ငြိမ်မှုကြံ့ခံမှုမရှိတဲ့ကြောင့်လောကဓာတ်မုံတိုင်းတိုက်တိုင်းရင်းထိုးနေတဲ့စိတ်မတည်ငြိမ်တဲ့စိတ်တွေနဲ့ဆိုရင်သူ့ရဲ့တဏ္ဍာမှာကောင်းကျိုးချမ်းသာတွေမရနိုင်ဘူးကောင်းတဲ့လောကဓာတ်နဲ့တွေ့လို့စိတ်ကသဘောကျချင်တတ်တယ်ဆိုတာအမိဓမ္မာသဘောအရဘာဖြစ်တာတော့လို့ဆိုရင်ဘုရားမြတ်စွာကအဲ့ဒါကိုအနုရောဓလို့ခေါ်တယ်ဒီအာယုံပေါ်မှာချင်တတ်ပြီးလိုက်လျောတာအဲ့ဒီအနုရောဓဆိုတာဘာလို့ဆိုရင်လောဘရဲ့သဘောပဲ
လာပါ
ဗျာလောဘဖြစ်တာကိုကြိုက်တဲ့အနေထားလေးရလာလို့ရှိရင်အဲ့ဒီကြိုက်တဲ့အနေထားလေးပေါ်မှာတွေ့တာပြီးတော့စိတ်က ခြင်းနဲ့နေတာအနုရောဓလိုက်လျောတာလောဘနော
်
အကယ်၍ကုမလို့ခြင်းနဲ့မကောင်းတဲ့လောဘနဲ့ကြုံပြီဆိုလို့ရှိရင်အဲ့ဒီအနေအထားကိုကိုယ်ဆန့်ကျင်လာဆန့်ကျင်တာကိုပฏิရောဓဝိရောဓလို့ခေါ်တယ်အဲ့ဒီဝိရောဓဆန့်ကျင်လာပြီဆိုရင်ဘာဖြစ်လာလို့ဆိုရင်ဒေါသဖြစ်လာအဲ့တော့လောဘဖြစ်ရင်ကောင်းတဲ့လောကရံနဲ့ကြုံလို့ရှိရင်လောဘဖြစ်တယ်လောဘဖြစ်ရင်စိတ်မငြိမ်မသက်ဖြစ်မယ်မကောင်းတဲ့လောကရံနဲ့ကြုံလို့ရှိရင်ဒေါသဖြစ်မယ်စိတ်မငြိမ်မသက်ဖြစ်မယ်အဲ့တော့လောဘဒေါသဝင်လာတာနဲ့တည်းကနဲ့စိတ်ကချမ်းခိုင်မှုဆိုတာမရှိတော့ဘူးတဲ့လောဘကအယောင်ဆိုးလိုက်ဒေါသကအယောင်ဆိုးလိုက်ဆိုပြီးတော့လောကရံတရားတွေပေါ်မှာလောဘနဲ့ဒေါသနဲ့လိုက်လျောလိုက်ဆန့်ကျင်လိုက်လိုက်လျောလိုက်ဆန့်ကျင်လိုက်တဲ့လောကရံတန်ကိုခန်းနေရတယ်လို့ပြောတာနော်မှန
်ပါ
ဗျာအေးအဲ့ဒီလိုမဖြစ်အောင်ဆင်ကျင်တဲ့ဤကတော့ခဏဤကိုမြတ်စွာဘုရားသုတ်တံအဲ့ဒီသုတ်တံမှာဟောထားတာရှိတယ်နောက်တစ်ခုကဘာလို့လို့ဆိုရင်နေတာပတန်တာရှင်းမွားခံရတာနဲ့ကဲ့ရဲ့ခံရတာလောဘလူတွေကချင်းမွန်းခံရပြီဆိုလို့ရှိရင်ကျင့်တတ်ပြီးတော့နေကြတယ်နှစ်သက်ပြီးနေကြတယ်ကဲ့ရဲ့ခံရပြီဆိုရင်မခံနိုင်ကြပြန်ဘူးစိတ်ကထုတ်ရှားမှုကဒီလိုဖြစ်တာအဲ့ဒါနဲ့ပတ်သက်ပြီးတော့စဉ်းစားပုံစဉ်းစားနေရတော့အတူတူပဲလောကရှင်မျိုးမြတ်စွာဘုရားစဉ်းစားပုံစဉ်းစားနေရတော့အေးချင်းမွန်းခံရရင်လည်းတခဏပဲစင်ထာဝရမဟုတ်ဘူးရှင်မခံရရင်လည်းတခဏပဲကဲခံရရင်လည်းတခဏပဲလို့ဒီလိုစဉ်းစားပြီးတော့ရှင်မွန်းမှုကဲရမှုဆိုတဲ့လောကရန်ဘုံတိုင်းကကိုယ်စိတ်ကိုလွှတ်မတော့အောင်တတိထားပြီးတော့နှလုံးသားဆင်းရဲမှာလို့မြတ်စွာဘုရားဒီလိုဟောတယ်နော
်မှန်ပါပ
ါဘုရားဗျာမဇ္ဇာလန်တော့မှာမြတ်စွာဘုရားကရှင်မွန်းမှုကဲရမှုနဲ့ပတ်သက်ပြီးတော့လိုက်နာရမယ့်စီကံတဲ့ကိလေပေးထားရှိအဲ့ဒီတော့မဘုရားတရားတန်ခါယရဏ၃ပါးရဲ့အဖြစ်ကိုပြောပြီးတော့နောက်ကလိုက်လာတဲ့တုတ်ပိယဆိုတဲ့ provide ကြီးတယောက်ဘုရားအတင်းပြောတယ်တရားအတင်းပြောတယ်တန်ခါအတင်းပြောတယ်မကောင်းကြောင်းတွေပြောတယ်သူ့နောက်ကပါတာလေဇမတတ္တဆိုတဲ့လူနေကြတော့အဲ့လိုမဟုတ်ဘူးသူเสียရကမကောင်းပြောသူကအကောင်းပြောတယ်အဲ့ဒါလို့ချင်းမွားမှုကဲရမှုပြုတ်ပြီးတော့ဘုရားတရားတန်ခါတွေချင်းမွန်းကဲရပြီးတော့ရသော်ဘုရားနဲ့တန်ခါတွေနောက်ပါတယ်လိုက်လာဒါစကြိုပြေနဲ့နာလန္ဒဆိုတဲ့မြို့လေးကြားမှာခီးသွားနေတယ်ဥယျာဉ်တစ်ခုကိုမြတ်စွာဘုရားဝင်လာတယ်ဝင်လာတဲ့အခါမှာလည်းပဲသူတို့ညောင်းလည်းအဲ့ဒီမှာဝင်လာပြီးတော့ညလေဒီတိုင်းပဲဘုရားတရားသံဃာအပြစ်တွေသူကပြောတယ်တကယ်ကတော့ချင်းမွန်းတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကချင်းမွန်းမှုကဲရမှုနဲ့ပတ်သက်ပြီးဒီဗျမဇာလာတုံမှာလိုက်နာဖို့ခေါ်ထားတာအလုံးမှတ်သားစရာကောင်းကိုကိုရင်လိုက်နာချင်းသုံးဖို့ပဲမြတ်စွာဘုရားကငါ့ကိုဖြစ်စေတရားဓမ္မကိုပဲဖြစ်စေသံဃာကိုပဲဖြစ်စေအပြစ်ပြောလာလို့ရှိရင်စိတ်ဆိုးရဘူးဒါနံပါတ်1ပဲနော်အပြစ်ပြောခံရရင်စိတ်ဆိုးနေတယ်ဒါနံပါတ်2စိတ်ဆိုးဘူးဒါချင်းဖို့တော့မလွယ်တော့မလွယ်ဘူးပေါ့လူတွေကထင်နေတယ်ဟာဒီလိုတော့စိတ်ဆိုးပဲမနေနိုင်ဘူးလို့နေနိုင်အောင်နေရမှာပေါ့နော်နေနိုင်အောင်အတွေ့အကြုံနဲ့တိုင်းနာကျင့်သုံးအောင်အဲ့တော့မြတ်စွာဘုရားကဓာတ်ကိုဖြစ်စေတရားကိုဖြစ်စေသံဃာကိုဖြစ်စေကဲရပြီဆိုလို့ရှိရင်တဲ့စိတ်မဆိုးနဲ့အာဃာတမဖြစ်စေနဲ့မကြည်မလန့်နေမဖြစ်စေနဲ့မရှိအောင်ထိန်းလို့ဆိုတယ်မထိန်းရင်ဘာဖြစ်တယ်ဆိုတော့မြတ်စွာဘုရားအေးမထိန်းနိုင်ဘူးဆိုလို့ရှိရင်မင်းရဲ့တုတ်တက်လံပိတ်သွားလိမ့်မယ်အန္တရာယလို့တောင်းတယ်မြတ်စွာဘုရားတိဏ္ဍကအန္တရာယောဒေါသဖြစ်နေမယ်ဆိုရင်ဒီဒေါသဒီမင်းအတွက်အန္တရာယ်ကြီးပဲပြောတာ စိတ်ဆိုးနေပြီဆိုလို့ရှိရင်ဗျာကိုယ့်ရဲ့စိတ်ကပြောင်းလဲမှုနဲ့ကိုယ့်ရဲ့စိတ်ကမြင့်မွန်းသွားမှုဆိုတာကိုယ့်အတွက်အန္တရာယ်တစ်ခုပဲမကောင်းကျိုးပေးဖို့ရကိုယ့်ရင်ထဲမှာဟိုအစိတ်ဝင်လာတယ်လို့ပဲကိုယ့်သွေးသားထဲမှာအစိတ်တွေရောက်လာတယ်လို့ပဲဒေါသဆိုတဲ့တရားကိုကိုယ်ကလက်ခံနိုင်တဲ့တရားနဲ့ထိုဒေါသကကိုယ့်မကောင်းကျိုးပေးမှအေးရတယ်လေမှန
်
ပါဗျာဒါကြောင့်မလို့စိတ်ဆိုးနေမယ်ဆိုရင်မိမဲ့အန္တရာယ်ဖြစ်မယ်ကိုတို့ကဘာဖြစ်ဘူးလေအပြစ်ပြောတဲ့လူမှာဘာဖြစ်သေးဘူးကိုယ်မှာဒေါသဖြစ်လိုက်တာနဲ့တကယ်နဲ့ကိုယ့်အတွက်ကြီးပွားတုန်တဲ့မှုတွေဟိုစိတ်ကောင်းမလုံးကောင်းဆုံးရှုံးသွားတာတွေဒီလိုဖြစ်သွားနိုင်တယ်လို့ဒီလိုဆိုတာเนาะ
မှန်ပါပါဘုရ
ားအဲ့ဒါကဒုတိယအချက်တတိယအချက်ကဘာလို့လို့ဆိုတော့အဲ့ဒီလိုအပြစ်ပြောခံရလို့အကဲရဲ့ခံရလို့စိတ်ဆိုးနေမယ်ဆိုရင်တဲ့သူပြောတဲ့စကားရဲ့အနက်တိတ်ပဲအကောင်းဆုံးမင်းခွဲခြားပြီးပါမလားတဲ့မသိတော့ဖះနေလိုက်တယ်နော်မှန်ပါဘူ
း
အကောင်းဆုံးခွဲခြားပြီးပါမလားလို့ဆိုတော့မင်းအသိဉာဏ်တွေတုံးသွားတယ်လို့ဆိုလို့စိတ်ဆိုးလိုက်တဲ့တိုင်းနဲ့လူမှအသိဉာဏ်တွေတုံးသွားတာပဲ
မှန်ပါဘူး
ပြောတဲ့နာလားမပြောတဲ့နာလားဘာမှမခွဲခြားနိုင်တော့ဘူးအဲ့ဒီအသိဉာဏ်တွေတုံးသွားနိုင်တယ်တဏ္ဍာမသုတ်ချက်အဲ့တော့စိတ်မဆိုးနဲ့စိတ်ဆိုးရင်မင်းမင်းနာမယ်ဟုတ်လားစိတ်ဆိုးရင်မင်းမင်းနာမယ်စိတ်ဆိုးလို့ရှင်အဆိုးကောင်းအကျိုးအကြောင်းမသိနိုင်တော့ဘူး
ဟုတ်ပါဘူ
းလောရမယ်တောင်းကဘာလို့ဆိုရင်သူများကကိုယ်နာပြီးတော့ကဲ့ရဲ့ပြစ်တင်ရှုံချလာမယ်ဆိုရင်မဟုတ်ရင်မဟုတ်တဲ့အကြောင်းဖြေရှင်းလိုက်တဲ့ဒါပဲမှန်ပါပါဘုရ
ား
စိတ်ဆိုးနေတဲ့အစားဖြေရှင်းချက်ပေးပါလို့ဒီ၄ချက်ပဲမြတ်စွာဘုရားဒါမြမသာရသုတ်မှာခေါ်တယ်နော်မှန်ပါပါဘုရားတခါချီးမွမ်းမှုနဲ့ပတ်သက်ပြီးတော့လိုက်နာဖို့၃ချက်မြတ်စွာဘုရားဟောတယ်ငါ့ကိုဖြစ်စေတရားဓမ္မကိုဖြစ်စေတန်ခါကိုဖြစ်စေချီးမွမ်းချောမနာပြုလာမယ်ဆိုလို့ရှိရင်လည်းဝမ်းမသာနဲ့တဲ့စိတ်ဓာတ်တွေတက်ကြွမနေနဲ့အဲ့ဒီဝမ်းသာပြီးတော့စိတ်ဓာတ်တွေတက်ကြွချီနှူးလာလို့ရှိရင်ဘာဖြစ်တယ်လို့ငင်းတိုးတဲ့လမ်းပျောက်သွားလိမ့်မယ်လူစရာတခါတလေကျတော့သိပြီးတော့ချီနှူးဝမ်းသာလို့ရှိရင်ဟိုဝမ်းသာလုံးဆိုးတာမျိုးရှိသေးတာနော်မှန
်ပါဗျာ
ဘာလို့လဲညာလို့ရတယ်မသိဘူးကိုယ့်ကိုယ်သိအချင်းကြီးသွားတတ်တယ်အဲ့ဒါကြောင့်မလို့ဝမ်းသာနေမယ်ဝမ်းသာလို့ရှိရင်ကိုယ့်အတွက်ပဲအန္တရာယ်ဖြစ်လိမ့်မယ်ဝမ်းသာတာလည်းအန္တရာယ်ဖြစ်တာတရားဥပဒေမြတ်များကိုသိဝမ်းသာနေလို့ရှိရင်အန္တရာယ်ဖြစ်တတ်တယ်သူကဒါလို့ရှော့ချပေးရတရားဥပဒေမြတ်တော်မှာပဲဝမ်းသာတော်အားကြီးလို့ရှိရင်သူကအရှိမတိုးနိုင်ဖြစ်တတ်တယ်နော
်
ဒါကြောင့်မလို့ပီတိတန်ဖို့ရှင်တော်မှာပဲပွားတဲ့အချိန်မှာပွားရတယ်မပွားတဲ့အချိန်မှာပွားရတယ်မှန်ပါပ
ါ
စိတ်လှုပ်ရှားမှုတစ်ခုဒါကြောင့်မလို့ဝမ်းသာတော်အားကြီးနေလို့ရှိရင်လေဒီအနှောက်ယှက်ဖြစ်တတ်တယ်တဲ့ဒါဆိုဗျာလောကမဲ့တောင်ကဘာလို့ဆိုရင်မှန်ရင်သူတို့ချီးမွမ်းတဲ့အတိုင်းဟုတ်ရင်ဟုတ်တယ်လို့ဝန်ခံချက်ပေးလိုက်တယ်ဒါပဲဒီ၃ချက်ပဲမှန်ပ
ါဗျာ
အဲ့ဒါလောကရမုန်တိုင်းနဲ့ပတ်သက်လာချီးမွမ်းမှုကဲမှုဆိုရင်လောကရမုန်တိုင်းနဲ့ပတ်သက်လာရင်လူတိုင်းလူတိုင်းလိုက်တာချက်လုံးအောင်ဒီ၄ချက်ပဲဒီဒီအချက်တွေပဲလို့ညွှန်ပြတာဒါမြတ်မဆရာတို့ကဟောတဲ့ချက်ဒါချီးမွမ်းမှုကဲရမှုဆိုတာလူတိုင်းလူတိုင်းပဲဒါခံရတတ်တယ်ပေါ့เนาะမှန
်
ပါဗျာ။ရတော့ဒီလူတွေကချီးမွမ်းလို့ရှိရင်လူတွေကချီးမွမ်းလို့ရှိရင်သူကကိုယ့်အကိုပို့ပြီးတော့ရှိကြတဲ့ပို့ပြီးတော့ထင်ကြီးသွားတယ်။ကဲရတာကြလို့ရှိရင်တော့နည်းနည်းလေးမှကဲရတာမခံနိုင်ဘူးသူက။ကဲရလို့ရှိရင်အနော်မင်းကဲရတယ်လို့ထင်တတ်တယ်လူတွေမှာ။နော်ချီးမွမ်းလာကြရင်လုံးနေသေးတယ်လို့ပဲချင်။ကဲရပြီဆိုရင်အလွန်ကြုံတော့အောင်ပြတတ်တယ်။ဘာဖြစ်လို့လဲလို့ဆိုတော့လူရဲ့စိတ်ဓာတ်ကိုကအနေထားအဲ့ဒါမျိုးရှိနေတတ်တယ်။အော်ချီးမွမ်းခံရလို့ကျေနပ်နေရင်လည်းလောဘဖြစ်တာပဲ။ကဲခံရလို့စိတ်ဆိုးရင်လည်းဒေါသဖြစ်တာပဲ။အဲ့ဒီအလိုရောဒဝိရောဒဒီနှစ်ခုကိုမပယ်ရှားနိုင်သေးတဲ့ကြာစိတ်ဓာတ်ကြံ့ခိုင်မှာမဟုတ်ဘူးတဲ့ပြောဆိုပါဗျာ။နောက်တစ်ခုကဒုက္ခဒုက္ခဒုက္ခဆိုတော့ကိုချမ်းသာမှုစိတ်ချမ်းသာမှု
ဒုက္ခဆိုတာကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုအဲ့တော့ကိုယ်ချမ်းသာတာနဲ့စိတ်ချမ်းသာတာရဲ့ကြုံတဲ့အခါတစ်ခါတလေအေးသဏ္ဍာန်ဒုက္ခနဲ့ကြုံတဲ့ဆောင်တဲ့အခါလည်းရှိတယ်တစ်ခါတည်းကတော့အစမပြေလို့ဆင်းရဲဒုက္ခနဲ့ကြုံရဆောင်ရတာလည်းရှိတယ်ချမ်းသာဒုက္ခနဲ့ကြုံတဲ့အခါကျလို့ရှိရင်ဒီမှာစိတ်သက်တည်းကတအားတက်ကြွလာပြီးတော့အကုသို့မှုပြုဖို့ရလွယ်ကူသွားတယ်။ဆင်းရဲဒုက္ခနဲ့တွေ့တဲ့အခါကျတော့လူတွေကစိတ်ဓာတ်တွေကျသွားကြပြန်တယ်။စိတ်ဓာတ်မတည်ငြိမ်မှုတွေဒီလိုဖြစ်နိုင်တယ်။အဲ့ဒါလို့မဖြစ်ရအောင်ယေရှုဘုရားကကောင်းတဲ့လောကဓာတ်၄မျိုးနဲ့ပဲကြုံကြုံမကောင်းတဲ့လောကဓာတ်၄မျိုးနဲ့ပဲကြုံကြုံနှလုံးသွင်းကြရမှာကတော့အေးမကြုံနဲ့ဆုံးတဲ့ဒီလောကဓာတ်ဆိုတာအစင်ထာဝရမဟုတ်ဘူးတခဏများလာဖြစ်တယ်မကြခင်ပြောင်းလဲသွားနိုင်တယ်အဲ့ဒီအစင်ထာဝရမဟုတ်တဲ့အရာတစ်ခုပေါ်မှာလိုက်ပြီးတော့ငါတို့လို့ငါစိတ်ကြီးဆုံးရှုံးရမလဲပင်ကိုယ်စိတ်ကလေးကြီးဘာကြောင့်ဒီလောကဓာတ်မုံတိုင်းရဲ့အနှောင်းမှုကိုခံရမလဲလို့ကိုယ်စိတ်ကိုကြံ့ခိုင်တော့အောင်အတင်းပြရမယ်ပေါ့နော်မှန်ပါဗျာယေရှုဘုရားကအဲ့ဒီမှာဒီလိုအာမတင်တဲ့ပုဂ္ဂိုလ်တွေကြတော့ကောင်းတဲ့လောကဓာတ်တွေကလည်းသူ့စိတ်ကိုလွှမ်းသွားတယ်လွှမ်းမိုးသွားတဲ့အတွက်ကြောင့်သူဟာလောဘတွေလွှမ်းမိုးသွားတယ်လောဘတွေလွှမ်းမိုးသွားတဲ့စိတ်ဓာတ်ဟာခိုင်မာတဲ့စိတ်ဓာတ်မဖြစ်တော့ဘူးပျော့ညံ့သွားတဲ့စိတ်ဓာတ်မျိုးဖြစ်သွားတယ်မှန်ပါပါဆိုးတဲ့လောကဓာတ်တွေနဲ့တွေ့တဲ့အခါကျတော့လေဒေါသဆိုတဲ့အကုသိုလ်တရားကတွန်းမှုသွားပြန်ရောစိတ်အစဉ်ပေါ်မှာဒေါသကကြီးဆိုးနေအဲ့ဒီကြီးဆိုးနေပြီဆိုလို့ရှိရင်လည်းလောကဓာတ်ရောဒေါသကိုမထိနိုင်ဘူးအဆိုးလောကဓာတ်နဲ့ကြုံသည့်အတွက်ကြောင့်ဒေါသဖြစ်နေတာကိုမထိနိုင်လို့ရှိရင်လည်းလူစိတ်ဟာငြိမ်းချမ်းမှုတွေဆုံးရှုံးပြီးတော့သွားနိုင်တယ်ဟုတ်ပါပါဘူးဒါကြောင့်မို့မြတ်စွာဘုရားချင်းရမှာအိဋ္ဌတောကောင်းတဲ့လောကဓာတ်နဲ့ကြုံလို့ရှိရင်လည်းငါစိတ်လေးကမတုံ့လို့စိတ်နဲ့မတုံ့လို့စီရဘူးအနိစ္စတော်ညပတိဃာတပေတိမကောင်းတဲ့အလိုမရှိတဲ့လောကဓာတ်နဲ့အဆိုးလောကဓာတ်နဲ့ကြုံလို့ရှိရင်လည်းထိုအဆိုးလောကဓာတ်ဤပေါ်မှာမုံတိချင်းဆိုတဲ့ဒေါသမဖြစ်เสียရဘူးလို့ဒီလိုကြင့်ပါလို့မြတ်စွာဘုရားဟောတယ်နော်မှန
်ပါပါဘုရား
အဲ့ဒီနည်းနဲ့သာလေလူတိုင်းလူတိုင်းကြုံတွေ့နေရတဲ့လောကရဲ့သဘောဝဖြစ်တဲ့လောကဓာတ်တရားတွေကိုကြံ့ကြံ့ခံနိုင်တဲ့စိတ်ထားမျိုးရနိုင်မှာဖြစ်တယ်။လောကဓာတ်ဆိုတာကတော့ရှောင်ခွင်းလို့မရနိုင်ဘူးတဲ့မြင်လူပဲဖြစ်ဖြစ်လောကဓာတ်ရှောင်ခွင်းလို့မရနိုင်ဘူး။လောကဓာတ်ကြောင့်စိတ်ဓာတ်တွေတုံ့လုံနေတဲ့ပုံကဘာဖြစ်နိုင်တော့မြတ်စွာဘုရားကအနုရောဓဒွေရောဓသမပန်သောဆိုးလောကဓာတ်တွေကိုစန့်ကျင်ပြီးအကောင်းလောကဓာတ်တွေနဲ့ကျင့်တတ်နေတဲ့ပုဂ္ဂိုလ်တရားပါတဲ့။ဘာဖြစ်နိုင်လို့ဆိုရင်ပရိသေနေခြင်းအားလည်းမလွတ်နိုင်ဘူးတဲ့။ပူခြင်းတရားအားလည်းမလွတ်နိုင်ဘူးတဲ့။သိခြင်းတရားအားလည်းမလွတ်နိုင်ဘူး။သောကတို့ပရိဒီဝတို့ဒုက္ခဒေါမနတဆိုတဲ့ဘဝမှာကြုံတွေ့ရမယ့်အဆိုးတရားတွေကလည်းမလွန်မြောက်နိုင်ဘူး။ကိုယ်ကိုယ်ပြောလို့ရှိရင်ဒုက္ခကလွန်လန်းသူမှမရှိဘူးလို့ဆိုပါတယ်။ဟုတ်ပါပါဘုရား
။
အေးဒါကြောင့်လို့ဟောဒီလောကဓာတ်တွေကနေပြီးတော့အနုရောဓဝိရောဓဝိပတိနောအဆိုးလောကဓာတ်နဲ့ကြုံနေပဲဆန့်ကျင်မှုဆိုတဲ့လောဘမဖြစ်ဘူးအကောင်းလောကဓာတ်နဲ့ကြုံသည့်အတွက်ကြောင့်ဆန့်ကျင်မှုအကောင်းလောကဓာတ်နဲ့ကြုံတဲ့အခါမှာလည်းလိုချင်တဲ့တိုင်မရောတဲ့လောဘဆိုတာမဖြစ်ဘူးအဆိုးလောကဓာတ်နဲ့တွေ့တဲ့အခါဆန့်ကျင်မှုဆိုတဲ့ဒေါသလည်းမဖြစ်ဘူးအဲ့ဒီလောဘဒေါသဆိုတဲ့အញ្ញတခုမဖြစ်အောင်ထိမ့်သိမ့်နေတဲ့ပုဂ္ဂိုလ်ဟာတဲ့ပူခြင်းနာခြင်းသိခြင်းဆိုရက်တဏှာဝဆင်းမှာကြုံရမဲ့ဒုက္ခတွေကလည်းနှုတ်နိုင်တယ်သောကပရိဒီဝဒုက္ခဒေါမနကဥပါယတာဆိုရက်ဘဝမှာကြုံရမဲ့တဘာဝတရားတွေအစိုးတရားတွေကလည်းလွတ်မြောက်နိုင်တယ်နောက်ဆုံးဆင်းရဲဒုက္ခကတော့လွတ်မြောက်နိုင်တယ်လို့မြတ်စွာဘုရားကအဲ့ဒီနောက်ခဓမ္မတော့မှာဒီလိုခေါ်တာရှိတယ်နော်အာမေနပါဗျာအေးဒါကြောင့်မလို့ဘုရားချက်ခင်သူတော်စေပြိတ္တအပေါင်းတို့ဒီလောကမှာနေတဲ့အချိန်မှာတို့
လောကရဲ့သဘာဝ၈မျိုးတော့အတုအလက်တို့တွေ့နေမှာပဲကိုလုံးကိုယန္တနာရတယ်ဆိုတော့အလက်တွေ့တယ်လို့ကိုယန္တနာတွေမရဘူးဆိုတာဒါလည်းတွေ့နေမယ်အချာယံရှိတယ်ဆိုတာတွေ့ရတယ်လို့အချာယံကင်းမဲ့တဲ့အခါမျိုးလည်းပဲတွေ့ရမယ်ကဲ့ရဲ့ခံရတဲ့အခါရှိတယ်လို့ချီးမွမ်းခံရတာဆိုတော့လည်းတွေ့နေမယ်ချမ်းသာဒုက္ခရရဲဆိုတဲ့အခါရှိသလိုဆင်းဒုက္ခကြုံတွေ့တဲ့အခါဆိုတာလည်းရှိနေမယ်။အဲ့ဒါလိုလောကဓာတ်မုံတိုင်းတွေနဲ့ကြုံတွေ့တဲ့အခါတိုင်းခါတိုင်း ဩဒီလောကဓာတ်သဘာဝတရားတွေဟာဘယ်အရာမှမမြဲပါလား။သာဝရတွေမဟုတ်ဘူးတက္ကနသာဖြစ်တယ်ဆိုပြီးတော့ထိုလောကဓာတ်ကြောင့်အကောင်းလောကဓာတ်ကြောင့်လည်းလောဘမဖြစ်အောင်အဆုံးလောကဓာတ်ကြောင့်လည်းဒေါသမဖြစ်အောင်ဒီလိုနောက်ဆုံးမှာလောဘလောကဒီနှစ်ခုလုံးဝခင်းစင်သွားပြီဆိုလို့ရှိရင်နောက်ဆုံးမှာလောဘလောကခင်းစင်သွားပြီဆိုရင်ယန္တာဖြစ်သွားတယ်ပေါ့ကိလေသာဇာတိကိလေသာတွေရောအကုန်လုံးလောဘလောကဆိုတဲ့ဒီလိုက်လျောမှုနဲ့ဆန့်ကျင်မှုဆိုတဲ့ဒီသဘာဝတရားနှစ်ခုကိုယ်စိတ်ထဲမှာလိုက်လျောတာလည်းမရှိဘူးဆန့်ကျင်တာလည်းမရှိတော့ဘူးဆိုလို့ရှိရင်ဒီလောက်နေနိုင်ကိုအမတန်ကအေးချမ်းသွားပြီနော်
ပါပါဘုရ
ားအေးနောက်ဆုံးယန္တာပုဂ္ဂိုလ်ရဲ့စိတ်ဓာတ်ထဲမှာလိုက်လျောတာဆိုတာလည်းမရှိဘူးဆန့်ကျင်တာဆိုတာလည်းမရှိဘူးလိုက်လျောမှုဆန့်ကျင်မှုနှစ်ခုစလုံးကနေတွတ်မြောက်သွားပြီဆိုရင်အလုံးငြိမ်းချမ်းတဲ့ပုံမှန်မျိုးကိုရမှာပါတဲ့စိတ်ဓာတ်ကမတုံတော့လို့မင်္ဂလာတော်မှာဟောထားတဲ့အတိုင်းဘုဒ္ဓံတလောကဓမ္မေဟိစိတ်ဓာတ်ယတ္တနတ်ကံမတိလောကဓာတ်တရားတွေနဲ့ကြုံတွေ့တဲ့အခါပုဂ္ဂိုလ်ရဲ့စိတ်ဟာမတော်တော့တာတကယ်မင်္ဂလာအစ်စ်ဆိုရဟန္တာရဲ့စိတ်တက်ကိုပြောတာเนาะမှန်ပါဘူးခင်ဗျာအေးဘုန်းကြီးတို့တွေလည်းရဟန္တာအစ်စ်မရောက်နိုင်တဲ့တောင်မှပဲအနုရောဓဆိုတဲ့အနိုင်လျောတဲ့စိတ်တွေဝိရောဓဆိုတဲ့ဆန့်ကျင်တဲ့စိတ်တွေတန်းနေတဲ့များထိမ့်သိမ့်ပြီးစောင့်ရှောက်သွားကြမယ်ဆိုလို့ရှိရင်ထိုက်တဲ့နောက်မင်္ဂလာနဲ့ပြည့်စုံပြီးတော့ကိုယ့်ရဲ့စိတ်တည်ငြိမ်မှုကိုရကြမှာပါတဲ့အဲ့ဒါလိုရနိုင်အောင်လေ့ကျင့်ပြီးတော့ကျင့်ကြံကြွယ်ကိုအားထုတ်သွားကြမယ်ဆိုရင်လောကဓာတ်ဘုံတိုင်းကိုရှောင်ရှားလို့တော့မရဘူးเนาะလောကဓာတ်ဘုံတိုင်းကိုကျင့်ကြံခံတဲ့စိတ်ထားနဲ့ဘုန်းကြီးတို့အချိန်လေးကိုယ်စိတ်ထားမလှုပ်မရှားအောင်ကျင့်ကြံကြွယ်ကိုအားထုတ်နိုင်ရပါစေကုန်သတည်းတတ်တော်များစွာ
တတ်တော်များစွာ
မိယံကွာ
မိယံကွာ
သံသာကြပါစေ
သံသာကြပါစေ
တတ်တော်များစွာ
တတ်တော်များစွာ
မိယံကွာ
မိယံကွာ
သံသာကြပါစေ
သံသာကြပါစေ
မေတ္တာရေကြံ
မေတ္တာရေကြံ
ရော
ဂါရ
ံဉာဏ်ကြပါစေ
ဉာဏ်ကြပါစေ
မေတ္တာရေကြံ
မေတ္တာရေကြံ
ရောဂါဖြံ
ရောဂါဖြံ
ဉာဏ်ကြပါစေ
ဉာဏ်ကြပါစေ
သစ္စေဇမ္မာ
သစ္စေဇမ္မာသ
စ္ဆန္ဒ
သစ္ဆန္ဒ
ဒုယသန္ဒပြေပါစေ
ဒုယသန္ဒပြေပါစေ
သစ္စေဇမ္မာ
သစ္စေဇမ္မာ
သစ္ဆန္ဒ
သစ္ဆန္ဒ
ဒုယသန္ဒပြေပါစေ
ဒုယသန္ဒပြေပါစေ
ဓမ္မောသရံဘိဝိတဝါနဝိသသဗ္ဗေသမုဟတာအသရမရာတိတိဘောနိဗ္ဗာန်ယန္တုသာရောဓမ္မောသရံလောဘဒေါသမောဟစိတ်တောင်းကင်းကြပြီတရားစေကိုဣဝိတဝဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသသရေပူဇာညစ်တော့ကိလေသာစေတောဟူသမျှတို့သည်သဘောတပိကြမဲ့ဖြင့်ရေမတင်တကယ်တော့ကင်းစင်တွင်ပြောင်းပေမရအောင်ပဲဖြောင်းကုန်သည်ဟောနုစစ်စစ်မတွေဖြစ်ကြပါစေကုန်သည်အာသရမရံအိုခြင်းလဲကွာနာခြင်းလဲကင်းတည်ခြင်းလဲရှင်းသာသောတိတိယောကိလေသာဝပုက္ခနေကိတိယအစစ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုကိုအေးပြုတော်သောသာရောတရားစိတ်ကဲစိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအဆင့်နှင့်မြင့်လေမြင်၍
ဗလင်ဘုံသိဆွေရောက်တော်မူကြပါစေကုန်သည်